နိုင်ငံတကာဘာသာရေးစနစ်ကိုအသုံးချပြီးပို့အကြမ်းဖက်အကြတဲ့တာရှိအောင်လုပ်နေတဲ့မြန်မာစစ်ကောင်စီရဲ့လုံနိုင်စွမ်းရည်ကိုကန့်တရမှာမဟာမိတ်တွေနဲ့ဆက်လက်ဆောင်ရွက်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကမနေ့ပုတ်ထူးနေ့ကပြောကြားလိုက်ပါတယ်။ရုရှားရဲ့ကာကွယ်ရေးဌာနကိုမြန်မာစစ်တပ်ကနိုင်ငံခြားငွေနဲ့လွှဲပြောင်းပေးချေနေနိုင်တာကိုလည်းကန့်တနေတယ်လို့ဝန်ကြီးအန်တိုနီဘလင်ကန်ကသူ့ရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ်။မြန်မာနိုင်ငံကနိုင်ငံပိုင်ဘဏ်လုပ်ငန်းတစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနကိုပိတ်ဆို့တက်ခအရေးယူလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ခဲ့တာပါပိတ်ဆို့အရေးယူလိုက်တဲ့မြန်မာနိုင်ငံကြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်မြုပ်နှံမှုနဲ့ကုသရေးဝယ်ရေးဘဏ် MICB တွေကိုနိုင်ငံကြားကလက်နက်တွေနိုင်ငံခြားငွေနဲ့ဝယ်ယူရမှာစစ်တပ်ကအသုံးပြုခဲ့တယ်လို့လည်း Mr. Blinken ကပြောပါတယ်ဒီဘဏ်တွေရဲ့နိုင်ငံခြားဘဏ်စည်းရင်းတွေကိုအသုံးပြုပြီးနိုင်ငံတော်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေနဲ့နိုင်ငံတကာဈေးကွက်ကိုစစ်ကောင်စီကလွယ်လွယ်ကူကူလက်လန်းမီဖို့ဒီဘဏ်တွေကအရေးပါခဲ့တာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေကသူတို့တိုင်းပြည်အတွက်ငြိမ်းချမ်းတရားမျှတပြီးစစ်မှန်တဲ့ဒီမိုကရေစီအနာဂတ်ကိုရယူဖို့ကြိုးစားနေတာကိုအမေရိကန်ကမယိမ့်မယိုင်ထောက်ခံသွားမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားသွားပါတယ်။